တတုတင်သွင်းကုန်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်တင်ကျလိုက်တာကြောင့်ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပဋိပက္ခဖြစ်လာမယ်အရေးစိုးရိမ်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့အဓိကကုန်သွယ်ပဲ့အာဆာနိုင်ငံတို့ကလည်းတောက်ကြနေမှာအပြင်းထန်တုံ့ပြန်ပြောဆိုကြပါတယ်ကုန်သွယ်ရေးနဲ့ပတ်သက်ရင်အမေရိကန်ကအဓိကစိုးရိမ်တဲ့နိုင်ငံဖြစ်တဲ့တရုတ်ကအပြင်းထန်တောက်ွက်တယ်လို့ပြောသလိုဂျပန်ကလည်းနိုင်ငံဆက်ဆံရေးပေါ်ထိခိုက်နိုင်တယ်လို့သတိပေးပါတယ်တောင်ကိုရီးယားကနိုင်ငံတကာမှာကုန်သွယ်ရေးအငင်းပွားရင်ဖြေရှင်းပေးရတဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုစောရကတက်မယ်လို့ပြောပါတယ်တောင်ကိုရီးယားဟာကနေဒါနဲ့ဘရာဇီးကိုဘရာဇီးတို့အပါအဝင်အမေရိကန်ကိုတံပိတင်ပို့တဲ့တတိယအများဆုံးနိုင်ငံမှာစီးတောင်ကျနိုင်ငံများပြားကလည်းတံမိနဲ့အလူမီနီယံကုန်ပစ္စည်းတွေသူတို့နိုင်ငံတွေစီစုပုံကြောက်လာမှာကိုစိုးရိမ်နေကြပါလေတံမိအဓိကတင်ပို့တဲ့နိုင်ငံတွေဖြစ်တဲ့တိုင်ဝမ်ဂျပန်တောင်ကိုရီးယားအိန္ဒိယတရုတ်ဗီယက်နမ်နဲ့တူဂျီနိုင်ငံတွေကတံမိထုတ်ကုန်လုပ်ငန်းတွေဟာအခုဆိုရင်အစီးတောင်ကျဒေသကိုပြတ်မှတ်ထားဖို့ရှိလာရဲ့လို့ထိုင်းစက်မှုလုပ်ငန်းတင်ကြကပြောပါတယ်အမေရိကန်ဟာကမ္ဘာမှာတံမိအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပြီးအတော်တဆခုနှစ်ခုနှစ်ကသံမီကုန်ကျန်တန်ချိန်35တန်းကိုတင်သွင်းခဲ့ပါလေ။အဲဒီထဲမှာတောင်ကိုရီးယား၊ဂျပန်၊တရုတ်နဲ့အိန္ဒိယတို့ကတင်ပို့တာတန်ချိန်6တန်းကျော်ရှိပါတယ်။